အငင်းပေါ်နေတဲ့ကျောင်းသားမှာတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကတင်မောနှစ်စင်းကဂျပန်ငါးဖမ်းတင်မောတစ်စင်းနောက်ကိုအမိလိုက်ဖမ်းတဲ့အတွက်ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကသတိပေးခဲ့ရကြောင်းနဲ့အဲ့ဒီကိစ္စအတွက်တရုတ်နိုင်ငံကိုကန့်ကွက်ထားကြောင်းဂျပန်နိုင်ငံကပြောပါတယ်။တောက်ကြနေကအဲ့ဒီတရုတ်တင်မောအုပ်စုဟာဂျပန်ငါးဖမ်းတင်မောတစ်စင်းနောက်ကိုအမိလိုက်နေချိန်မှာအခုလိုသတိပေးခဲ့ရတာလို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကစနေနေ့ကပြောပါတယ်။ဒေသခေါ်ဆန်ကာကူဖြစ်တယ်လို့ဒိုင်ယိုယူကျွန်းလို့လည်းခေါ်တဲ့လူမနေတဲ့ကျွန်းအနီးကရေပြင်မှာဖြစ်ပွားခဲ့တာလို့လည်း South China Morning Post သတင်းစာမှာဖော်ပြထားပါတယ်။ဂျပန်ငါးဖမ်းတင်မောနောက်ကိုတရုတ်တင်မောတွေအမိလိုက်နေခြင်းမိနစ်50အကြာမှာဂျပန်ကမ်းခြေဆောင်တပ်ဖွဲ့တွေကိုဆေးလွှတ်ခဲ့ရပြီးရေဒီယိုကတစ်ဆင့်သတိပေးခဲ့ရကြောင်းနဲ့အဲ့ဒီနောက်မှာတရုတ်တင်မောတွေထွက်ခွာသွားကြောင်းနာဟာမြို့ကဒေသဆိုင်ရာဂျပန်ကမ်းခြေဆောင်ဌာနချုပ်ကိုကိုးကားပြီးဂျေဂျီသတင်းဌာနကပြောပါတယ်။ဂျပန်ငါးဖမ်းတင်မောပေါ်မှာငါးဖမ်းသမား3ဦးပါပြီးဘယ်သူမှထိခိုက်ဒဏ်ရာမှမရှိဘူးလို့လည်းပြောပါတယ်။တောက်ကြံဒီအစောပိုင်းကတော့တရုတ်ကမ်းရိုးတန်းအဆောင်တပ်ဖွဲ့ကသူတို့ရဲ့တမောတွေဒိုင်ဝီဂျူဂျွန်နာကင်းလှည့်ခဲ့တယ်လို့ဝေဘိုတရုတ်လူမှုမီဒီယာမှာရေးထားပါတယ်။အရှေ့တရုတ်ပင်လယ်တွေကတဘာဝအရေးပြကျွဲဝါတဲ့အဲ့ဒီဂျွန်ပိုင်ဆန်မှုအပေါ်ဂျပန်နဲ့တရုတ်နိုင်ငံတို့အကြားဆက်စပ်နေတဲ့ကြည်အငင်းပွားနေကြတာပါခင်ဗျ။